ကမ္ဘာသတင်းလွတ်လပ်ခွင့်အနေနဲ့တိုက်ဆိုင်ပြီးတော့ပြင်သစ်အခြေဆိုင်နယ်စည်းမချသတင်းတောင်များဖွဲ့ကနိုင်ငံတကာသူရဲကောင်းသတင်းသမားတွေအဖြစ်သတ်မှတ်တမ်းတင်လိုက်တဲ့အထက်မှာမြန်မာနိုင်ငံကအဖမ်းဆီးခံထားရဆဲသတင်းတောက်တူလည်းပါဝင်ခဲ့ပါတယ်ပြုပြင်ပြောင်းလဲမှုတွေလုပ်နေတဲ့မြန်မာနိုင်ငံမှာအရင်ကတည်းကသတင်းလွတ်လပ်ခွင့်ပိုရလာတဲ့ဆိုပေမဲ့သတင်းတောက်တွေကိုဖန်ဆီးထောင်ချခံရတဲ့အခြေအနေကိုကြည့်ရင်မြန်မာအစိုးရဟာရှေ့ကိုတလန့်အတိုးပြပြီးနောက်ကိုနှစ်လန့်ပြန်ဆုပ်နေသလိုဖြစ်နေတယ်လို့ RSF ကဝေဖန်လိုက်တာပါအပြည့်စုံကိုတော့ကိုညာဝင်းအောင်ကဆက်ပြီးပြောပြပေးပါမယ်ရှင
်လာမယ့်မေလ3ရက်စနေနေ့မှာကြောက်မဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ World Press Freedom Day အထိမ်းအမှတ်အဖြစ်RSF ကသူရဲကောင်းသတင်းသမားတရာကိုရွေးချယ်ထုတ်ပြန်လိုက်တဲ့အထက်မှာမကြသေးမီကထောင်နဲ့တစ်နှစ်အချခံလိုက်ရတဲ့ DVV သတင်းတောက်ကူဇော်ဖေလဲပါဝင်ပါတယ်။ Japan Foundation တခုကပေးအပ်တဲ့ပညာသင်ဆုရွေးချယ်ပုံနဲ့ပတ်သက်ပြီးသတင်းယူဖို့စ조사ရင်းဖန်ဆီးခံခဲ့ရတဲ့ကူဇော်ဖေကိုမှတ်တမ်းတင်တဲ့အကြောင်းကိုတော့ RSF ရဲ့အာရှနဲ့ Pacific ရေးရာတာဝန်ခံ Benjamin Isme ကအခုလိုပြောပြပါတယ
်။ The DVB's reporter Zofe was mainly because he was just sentenced for 1 year of prison.
သတင်းလွတ်လပ်ခွင့်တွေပို့ရလာပြီဆိုတဲ့မြန်မာနိုင်ငံမှာ DVB သတင်းတောက်ကိုဇော်ဖေကိုမကြသေးခင်ကထောင်နှံတစ်နှစ်ချမှတ်လိုက်ပါတယ်။သူဟာပြည်သူတွေတည်တည်တဲ့အကြောင်းကိုသတင်းရယူခဲ့တာဖြစ်ပါတယ်။တက်ဆိုင်ရာဒေသလိုက်နိုင်ငံအလိုက်ရွေးချယ်ရမှာလက်တွေ့ပစ်ဒဏ်ကျနေသူတွေကိုကျွန်တော်တို့ရွေးချယ်ရတာဖြစ်ပါတယ်
။ DVB သတင်းတောက်ကိုဇော်ဖေကိုအစိုးရပိုင်နဲ့ကျူးလွန်မှုဝတရားနှောက်ယှက်မှုပုံမှတ်တွေဖြစ်တဲ့448353တို့နဲ့တရားစွဲပြီးဧပြီလ9ရက်နေ့ကထောင်ဒဏ်တစ်နှစ်ချမှတ်လိုက်တာပဲဖြစ်ပါတယ်မြန်မာနိုင်ငံမှာအစိုးရသည်တက်လာပြီးနောက်ပိုင်းလွတ်လပ်ခွင့်တချို့ရှိလာပေမဲ့မြန်မာအစိုးရဟာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့ရှေတိုးနောက်ဆုံးနှီးပြူဟာကိုတုံးနေတယ်လို့ Benjamin Isme ကဝေဖန်လိုက်ပါတယ
် The Burmese Spring in the course of this process of reforms there always have been signs of two steps forward but one step backward
မြန်မာအစိုးရကလုပ်နေတဲ့ပြည်ပြင်ပြောင်းလဲရေးကိုကြည့်ရင်ရှေ့ခြေတလန်းတိုးပြီးတော့နောက်ကိုခြေနလန်းပြန်ဆုပ်တဲ့နည်းကိုတုံးနေတာတွေ့ရပါတယ်ဥပမာစာပေစီစီအဖွဲ့ကိုဖျက်သိမ်းခဲ့ပေမဲ့ဂျာနယ်ထုတ်ဝေရေးမှာလမ်းညွန်ချက်တွေထုတ်ပြီးတော့ကန့်သက်တာမျိုးစာနယ်ဇင်းကောင်စီကိုဖွဲ့ခွင့်ပေးတာကိုကြိုဆိုရမှာဖြစ်ပေမဲ့အဲ့ဒီကောင်စီထဲမှာအစိုးရကထိန်းချုပ်နိုင်ဖို့သူတို့လူတွေခန့်စီတာမျိုးတွေလုပ်နေတာတွေကတော့လွတ်လပ်စွာလုတ်ကန်ခွင့်ကိုအဟန့်အတားဖြစ်စေတာထင်ရှားနေပါတယ်
ဒါအပြင်ပြည်သူတွေတည်တည်နဲ့ပေါ့မြို့နယ်ကဓာရုလက်နဲ့ဆက်ယုံကိစ္စကိုဖော်ထုတ်ရေးသားခဲ့တဲ့ Unity Channel ကသတင်းနောက်၄ဦးကိုအစိုးရကဖမ်းဆီးတရားစွဲရတဲ့ကိစ္စကိုလည်း RSF ကပြစ်တင်ရှုတ်ချကြောင်း Benjamin Isme ကပြောပါတယ်မြန်မာနိုင်ငံကသတင်းတောက်ကိုဇော်ဖေအပါအဝင်သူရဲကောင်းသတင်းသမားတရာအမည်စင်းထဲမှာအသက်25နှစ်ကနေအသက်85နှစ်အရွယ်ထိပါဝင်ပြီးအသက်အငယ်ဆုံးဦးဒွန်ထက်ဟာကမ္ဘောဒီးယားနိုင်ငံကဖြစ်ပါတယ်အသက်အကြီးဆုံးမိုဟာမက်ဇီယာဦးဒင်ကတော့ပါကစ္စတန်နိုင်ငံသားဖြစ်ပါတယ်။သူရဲကောင်းသတင်းသမားတရာကိုနိုင်ငံပေါင်း65နိုင်ငံကရွေးချယ်ခဲ့တာဖြစ်ပြီးအာရှပစိဖိတ်ဒေသက25ဦးအရှေ့အလယ်ပိုင်းနဲ့မြောက်အာဖရိကနိုင်ငံတွေကအယောက်20နဲ့ကျန်တဲ့သူတွေကတော့ဥရောပအီရန်ရုရှားအဇာဘိုင်ဂျန်မက္ဆီကိုနိုင်ငံတွေကဖြစ်ကြပါတယ်ခင်ဗျာ။